မရကန်ပြည်အောင်စုရဲ့အလုံးလက်မဲ့နှုန်းထားဟာ9နှစ်ခွဲတာကာလအတွင်းအနေဆုံးအဆင့်အဖြစ်ပြီးခဲ့တဲ့ဩဂတ်စ်လအတွင်း 5.1 ရာခိုင်နှုန်းကိုရောက်ကြသွားပါတယ်။ဒါဟာဆိုရင်ဇူလိုင်လကရှိခဲ့တဲ့နှုန်းထက် 0.2 ရာခိုင်နှုန်းရောသွားတာလည်းဖြစ်ပါတယ်။အမေရိကန်စီးပွားရေးဟာအတတရအလုပ်ကိုင်ပေါင်း 13,300 ဖန်တီးပေးနိုင်ခဲ့တယ်လို့အမေရိကန်အလုပ်သမားရေးရာဌာနကဒီကနေ့တောက်ကြနေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီပမာဏကစီးပွားရေးပညာရှင်အများစုခံမှန်းခဲ့ကြတာထက်တော့ယုံနေပါတယ်။ကျမကြီးဆောင်ရှောက်မှုနဲ့ငွေချေးဝန်ဆောင်မှုဆိုင်ရာလုပ်ငန်းကဏ္ဍတို့ကနေအလုတ်ကင်တစ်တွေရရှိခဲ့ပေမဲ့တတ်တူပေါ်ရေးနဲ့ကုန်ထုတ်လို့ရေးပိုင်းမှာတော့အလုတ်ကင်တို့ဆုံးရှုံးခဲ့ကြတယ်လို့လည်းအစိုးရခန်းစာကဖော်ပြပါတယ်။အမေရိကန်အလုတ်သမားဌာနကအခုထုတ်ပြန်တဲ့အစိုးရခန်းစာအချက်အလက်တို့ကိုအဓိကမိညာပြီးအမေရိကန်ဗဟိုဘဏ်ကအတိုးနှုန်းဆန်သတ်မှတ်ချက်ကိုဘယ်ချိန်မှဘယ်လောက်တိုးမြင့်မလဲဆိုတာကိုဆုံးဖြတ်မှာလည်းဖြစ်ပါတယ်။အမေရိကန်ဘိုးဘန်အတိုးနှုန်းထားကလည်းဗနာရေးအကျက်တဲကနေစီးပွားရေးပြန်လည်ဖွံ့ဖြိုးလာအောင်လှုပ်ဆောင်နေရတဲ့2008ခုနှစ်ကတည်းကစလို့အနေဆုံးလည်းဖြစ်ပါတယ်။အလုံးလက်မဲ့နှုန်းကျဆင်းလာတာကြောင့်စီးပွားရေးပြန်လည်တူတောင်ရေးမှာအတိုးနှုန်းနဲ့ရှေ့ဆက်ပြီးထောက်ပံ့ပေးဖို့မလိုအပ်တော့ဘူးဆိုတဲ့သဘောလက္ခဏာဆောင်းပါတယ်။ဒါပေမဲ့လည်းအလုတ်ကင်ဖန်တီးပေးနိုင်တဲ့ပမာဏအပေါ်မှာကြီးနက်အားရစရာမရှိသေးတာကြောင့်တော့လက်တလုံးမှာအတိုးနှုန်းမြင့်မဲ့အရေးကိုလည်းဆိုင်းငံ့ထားတဲ့ဆိုတဲ့ပြောဆိုချက်တွေကိုအထောက်ပံ့ဖြစ်စေမဲ့အနေထားလည်းရှိနေပါတယ်ခင်ဗျာ။